အကျွေးပြီးမဲ့အရေးဆိုရင်ချက်ကြောင့်ကြောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းပမာဏကိုမြန်မာဘက်ကတိတိတန်တန်ရှော့ချလိုက်ပါတယ်တရုတ်နိုင်ငံပိုင် CITIC Group ကလုတ်ပိုင်ခွင့်ရထားတဲ့ကြောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းရဲ့အလားအလာပုံမူတည်ပြီးတပြေးပြေးတိုးချဲ့သွားဖို့အစီအစဉ်ဖြစ်တယ်လို့တာဝန်ရှိသူတွေက Writers သတင်း Agency နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်မတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါတရုတ်နိုင်ငံပိုင်CITIC Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်ကြောက်ဖြူရေနံစိတ်ကန်းစီမံကိန်းကိုမူလကတင်မောကြောက်ချရနာရနေရ10ခုထိတိစောက်ဖို့ရည်မှန်ထားရကနေအခုတော့2ခုထိရှော့ချတိစောက်ဖို့ဆုံးဖြတ်တယ်လို့ဗနိုင်းဝန်ကြီးဌာနဒုတိယဝန်ကြီးလက်ဖြစ်ကြောက်ဖြူရေနံစိတ်ကန်းစီမံကိန်းကိုဦးဆောင်ညှိနှိုင်းနေတဲ့ဦးဆက်အောင်က Riders နဲ့တီးသန့်မေးမြန်းကမ်းမှာပြောဆိုလိုက်ပါတယ်စီမံကိန်းရွယ်အစားကိုရှော့ချလိုက်တာကြောင့်မူလကဒေါ်လာသန်း 9,300 ကုန်ကျခန့်တိစောက်ဖို့စီစဉ်ထားတာကနေအခုတော့ဒေါ်လာသန်း 1,300 ပဲကုန်ကျတော့မှာဖြစ်ပြီးမြန်မာအတွက်ဗန္ဓာရေးအရာစွန့်စားရမှုနည်းသွားစေမယ်လို့စီးပွားရေးပညာရှင်ရှောင်းတန်းနဲ့ကလည်း Writers ကိုပြောဆိုပါတယ်တရုတ်ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုမြန်မာဘက်ကတည်တည်သားသားအရွယ်အစားရှော့ချလိုက်တဲ့အပေါ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်中方支持中国的企业与缅方按照平等协商互利共赢的原则
ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်ရေးဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအားပေးမြင့်တည်ရေးနဲ့စီမံကိန်းတွေကိုလေလံဆွဲတာတွေမှာတန်းတူညီမျှမှုရှိရှိနှစ်ဖက်အကျိုးတူဖြစ်ရေးအခြေခံအားဖြင့်မြန်မာနဲ့တိုင်ပင်ဆွေးနွေးဖို့တရုတ်လုပ်ငန်းကြီးကိုကျွန်တော်တို့အနေနဲ့အားပေးတိုက်တွန်းပါတယ်အခုအချိန်ထိကျွန်တော်တို့တည်ထားတော့စီမံကိန်းအပေါ်မှာနှစ်ဖက်လုပ်ငန်းဆိုင်ရာညှိနှိုင်းနေကြပါတယ်ညှိနှိုင်းနေကြစဲပါ
နှစ်ဖက်တို့လက်တွေ့အကောင့်ထဲပေါ်ရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးနေစဲဖြစ်တယ်လို့လည်းဒုတိယဝန်ကြီးဦးဆက်အောင်ကပြောဆိုပြီးစီမံကိန်းနဲ့ပတ်သက်တဲ့တခြားအသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်မပြောပါဘူးကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးစီမံကိန်းကိုအရင်သမရဦးသိန်းစိန်လက်ထက်2015ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ရဲ့ CITIC လုပ်ငန်းစုကတင်တာအောင်မြင်သွားတာဖြစ်ပါတယ်ရှင်